နိုင်ငံတော်လုံးမှာအာဂရိလိုက်စားမှုကြဆင်းရောနေဖို့အတွက်ထိရောက်စွာကင်တွယ်ဖြည့်ရှင်းဖို့ပြည်ထောင်စုအစိုးရထံတိုက်တွန်းကြောင်းအဆိုကိုမြောက်ကလပမဲဆန္ဒနဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတန်းဝင်းကပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့ကပြည်သူ့လွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒီအဆိုကိုလွှတ်တော်ကိုယ်စားလှယ်32ဦးကဆွေးနွေးမှာဖြစ်ပြီးတော့ဒီနေ့မှာ73ဦးဆွေးနွေးခဲ့ပါတယ်။အာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေကို2013ခုနှစ်ဩဂုတ်လမှာပြည်သူ့လွှတ်တော်ကပြဋ္ဌာန်းခဲ့ပြီးနောက်အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကို2014ခုနှစ်မှာဖွဲ့စည်းခဲ့ပါတယ်။ကော်မရှင်ရဲ့တက်တန်းဟာနိုင်ငံတော်သမ္မတတက်တန်းနဲ့အညီဖြစ်တဲ့အတွက်ပထမအကြိမ်ပြည်သူ့လွှတ်တော်ကဖွဲ့စည်းလိုက်တဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဟာဖြတ်သိမ်းရမှာဖြစ်ပါတယ်။ထတဲ့ပင်မဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနေမျိုးထွန်းကအစိုးရတည်းရဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အစ်တတရဲ့လိုအပ်နေပြီဖြစ်ကြောင်းဆွေးနွေးခဲ့ပါတယ်
။ပထမအကြိမ်ပြည်ထောင်စုလွှတ်တော်မှပင်အာဂရိတိုက်စားမှုတိုက်ပြည့်ရေးဥပဒေအား23ရက်9လ2014ရက်နေ့တွင်ပြင်ဆင်ခဲ့ပြီးပုံမှန်အရှိကကြီးတွင်လည်းကော်မရှင်နှင့်ကော်မရှင်တပ်တန်းသည်တာမန်အဖြစ်နိုင်ငံတော်သမ္မတ၏တပ်တန်းဟုဖော်ပြထားရာပြည်သူအစိုးရလက်ထက်တွင်ပြည်သူ့အလုံကျွေးပြုမိဥပဒေပါလုပ်ငန်းစဉ်များကိုအကောင့်ထက်ဖော်ပြနိုင်မိအာဂရိတိုက်စားမှုတိသာထင်ရှားဆောင်ရောပောင်းဆောင်ရွက်ပေးမိကော်မရှင်တရက်အမြန်ဆုံးလိုအပ်နေပါကြောင်းတင်ပြရင်းအဆိုရှင်ဒေါက်တာတန်းဝင်းအဆိုအားလေးလေးနက်နက်ထောက်ခံဆွေးနွေးညီကုန်းချုပ်ပါတယ
်အာဂရိတိုက်စားမှုတိုက်ဖျက်ရေးအတွက်တရားစီရင်ရေးကဏ္ဍဟာအဓိကဖြစ်တဲ့အတွက်ဖြောင့်မတ်မှန်ကန်တဲ့တရားစီရင်ရေးစနစ်ဖြစ်ဖို့လိုအပ်ကြောင်းဒဂုံမဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတသက်ခိုင်ကဆွေးနွေးပါတယ်
။အာဂရိရှော့ချရေးကိုအမှန်တကယ်ဆောင်ရွက်ခြင်းနဲ့စိတ်ရှိတဲ့အစိုးရနဲ့ထီးထီးရောက်ရောက်အကောင့်ထဲပေါ်နိုင်မဲ့ရန်တရားပေါ်ဆောင်ဖို့နဲ့သက်ဆိုင်ရာအစိုးရဌာနများကပြည်သူအရဖက်လူအဖွဲ့အစည်းသတင်းမီဒီယာကဏ္ဍတို့နဲ့တက်ညီလက်ညီလက်တွဲလှုပ်ဆောင်သွားဖို့နဲ့တဲ့မှတ်တဲ့တရားစီရင်ရေးမှန်တိုင်ပေါ်ပေါက်လာဖို့တရားစီရင်ရေးကဏ္ဍပြုပြင်ပြောင်းလဲရန်အချိန်ဖြစ်တဲ့အကြောင်းတိုက်တွန်းရင်းဒေါက်တာတန်းဝင်းရဲ့အဆိုကိုအလေးနဲ့ထောက်ခံရင်းဤကုံချုပ်အပ်ပါတယ်ရှင်
။တရားဥပဒေစိုးမိုးရေးကိုအဓိကထားပြီးဆောင်ရွက်ပေးနေတဲ့ရဲတပ်ဖွဲ့ဝင်တွေအနေနဲ့လည်းမူရစေဝါနဲ့ပတ်သက်တဲ့အမှုကိစ္စတွေမှာကိုယ်တိုင်ပါဝင်ပတ်သက်နေတယ်လို့ဖားကတ်မှာစခန်းမှုဖြစ်ခြင်းရင်ပေါက်ဈေးကျပ်သိန်း200ရှိကြောင်းအခြေအနေတွေကိုဖားကတ်မဲဆန္ဒနယ်လွှတ်တော်ကိုယ်စားလှယ်ဦးတင်စိုးကဆွေးနွေးခဲ့ပါတယ်
။ဖားကတ်ရဲ့မြို့နယ်မှာရှိတဲ့ရဲစခန်းမှုတယောက်ရဲ့တနေရာရဲ့ပေါက်ကြီးဟာတိတ်နေရနဲ့အထက်ရှိတယ်လို့ကျွန်တော်ပြောပါအဲ့တော့သူတို့မှဒီလိုပေးရတဲ့ကြီးတွေကံမိအောင်ခတော့အဆင့်တိုင်းမှာရှိတဲ့ပုံကိုယ်တွေဟာလည်းပဲခတော့သူတို့ဂါရဝကြီးတွေပေးနိုင်အောင်သူတို့အဓိကအားပြုတာကအမွေးစေဝါကိုလက်လက်ကရောင်းနေတဲ့ပုံကိုယ်တွေရှာတဲ့ line ကြီးတွေကိုကောက်ချင်းပဲဖြစ်ပါအဲ့ဒါကြောင့်မလို့ဒီလိုမျိုးတွေဥတရားဥတွေစုံမိုးကြီးကိုလိုက်ပါဆောင်ရွက်ပေးနေတဲ့ပုံကိုယ်တွေကိုယ်တိုင်ကဒီလိုမျိုးဆောင်ရွက်နေမယ်ဆိုလို့ရှိရင်ကျွန်တော်မွေးစေဝါတားဆီးနေတဲ့ဟာအောင်မြင်မှာမဟုတ်တယ်လို့တရားဥတွေစုံမိုးတွေကဘယ်လိုမှအောင်မြင်နိုင်မှာမဟုတ်ပါဘူး
ကောင်းလင်းမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမျိုးစောအောင်ကအကျင့်ပြတ်ချစားတဲ့နိုင်ငံဝန်ထမ်းတွေကိုထိထိရောက်ရောက်ရေးယူဖို့လိုအပ်ကြောင်းပြောပါတယ်
။တရားဥပဒေစိုးမိုးရေးအားကောင်းအောင်ဆောင်ရွက်ပေးဖို့ဖြစ်ပါတယ်။ဝန်ထမ်းတွေအကျင့်ပြတ်ချစားတာကိုကျွန်တော်တို့စစ်ဆေးတွေ့ရှိရတဲ့အခါမှာယာရုလျှော့တာနေရာပြောင်းတာလောက်ပဲမလုပ်ဖဲနဲ့ဥပဒေနဲ့အညီဆောင်ရွက်ဖို့ကျွန်တော်အနေနဲ့ဒါအကြံပြုဆွေးနွေးချင်ပါတယ်
။နိုင်ငံတကာပွင့်လင်းမြင်သာမှုအဖွဲ့ကကြောက်ယူထားတဲ့စစ်တမ်းတွေအရာကမ္ဘာနိုင်ငံပေါင်း190ကျော်အနက်မြန်မာနိုင်ငံဟာအာဂရိလိုက်စားမှုအဆင့်149မှာရှိနေပြီးတော့အာဆီယံဒေသတွင်းနိုင်ငံတွေမှာလည်းမြန်မာနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံတွေဟာအာဂရိလိုက်စားမှုအများဆုံးဖြစ်ကြောင်းကိုယ်စားလှယ်တွေကထောက်ပြဆွေးနွေးကြပါတယ်ဒီအဆိုကိုမနက်ဖြန်မှာဆက်လက်ဆွေးနွေးဖို့မှာဖြစ်ပါတယ်ရှင်